NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း၃ယောက်ကိုထောင်ဒဏ်၃နှစ်စီချလိုက်ပါတယ်။ယာရုရှိချိန်တုန်းကအာဏာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုများအောင်လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးတော့နေပြည်တော်အကျဉ်းထောင်တွေကအထူးတရားရုံးကနေပြစ်ဒဏ်တွေချခဲ့တဲ့အကြောင်းသူတို့ရဲ့ရှေ့နေတူက VOA ကိုအခုလိုအတည်ပြုပြောကြားခဲ့ပါတယ်
။ဟုတ်တယ်ဥက္ကဋ္ဌကသုံးဥက္ကဋ္ဌရဲ့အေးမှုရဲ့အစ်တန်တီအဖွဲ့ဝင်ပေါ့နော်သူတို့သုံးလောင်းကိုဟိုတရားကို၃နှစ်တက်သုံးတဲ့ခိုင်းနဲ့ခါလိုက်ဒီနေ့ပါတယ်ဥမျက်နိုင်ရဲ့အစ်တန်တီရဲ့နောက်ဥလာသိရင်ဥလာသိရင်ဥက္ကဋ္ဌပေါ့နော်အဲသူတို့ဥပဒေနဲ့ရေးဆက်
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာပါတရားရုံးစစ်ဆေးချက်တွေအရစစ်ကောင်စီရဲ့စွဆွဲထားချက်တွေမှန်မှန်ကန်တဲ့အပေါ်မှာသူတို့ဘက်ကဥပဒေအချက်အလက်တွေနဲ့ကိုးကားထုချေခဲ့ပေမဲ့ဒီထုချေချက်တွေကိုတရားသူကြီးတွေဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့သိရပါတယ်တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့သက်သေမတင်ပြနိုင်ခဲ့တာတွေလည်းရှိတယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်တို့ဟာကော်မရှင်ခွဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်တယ်၊တာဝန်ထမ်းဆောင်နေသူတွေကိုဟန်တာချိန်ချောက်တယ်၊အုပ်ချုပ်ရေးမှုတွေကိုဖိအားပေးတယ်၊မဲစင်းတွေကိုမတမာလုပ်တယ်၊ NLD အာဏာရဖို့အာဏာသုံးဩဇာသုံးဆွတ်ဖက်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတယ်လို့ရွေးကောက်ပွဲကော်မရှင်ဦးလှသိန်းကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ဟာတောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လှုပ်ဆောင်ခဲ့တဲ့အတိုင်းတစ်ဖက်သက်လှုပ်ဆောင်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီဘက်ကဆွဆွဲပါတယ်2020ပြည့်နှစ်ထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ရန်ပြက်ကွက်မှုနဲ့အရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်အပါအဝင်အယောက်2400ကျော်ကိုရွေးကောက်ပွဲဆိုင်ရာဥပဒေပုံမှန်တွေနဲ့အရေးယူခဲ့တယ်လို့လက်ရှိစစ်ကောင်စီကခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်